ဆရာဦးမြောင်ခင်ဗျာလာမယ့်နေ့ကစပြီးတော့ပြပမှာတွားရောက်အလုပ်လုပ်ကြရမယ့်အလုပ်သမားတွေကိုဒီ job bus ပို့နေပဲတွားရမယ်ဆိုပြီးကြေညာထားတာသိရပါတယ်ခင်ဗျာအဲ့ဒါဘယ်လိုရည်ရချက်မျိုးကြောင့်ပါလဲဗျာ
ရင်တော့ကတော့ကျွန်တော်တို့ job passport တင်တဲ့လုပ်ဖို့လုပ်တယ်တဖက်နိုင်ငံတွေကတော့ကျွန်တော် job နဲ့ပဲဖြစ်ဖြစ် basic ပဲဖြစ်ဖြစ်လက်ခံတာပေါ့အခုကျွန်တော်နောက်ပိုင်းတွေ့နေရတာတချို့ဒီဟဲ့လားဒီ company တွေဒီထဲမှာ agency တချို့လည်းပါလာတယ်ဒီခရီးသွားပုံစံနဲ့စေလွတ်တဲ့အလုပ်သမားတွေတွေ့တဲ့အခါမှာကျွန်တော်တို့ကအလုပ်သမားလားပေါ့နော်ဒါမှမဟုတ်လည်းခရီးသွားတာခွဲခြားဖို့လည်းခက်လာပြီဒီစစ်တွေရောက်မှပြန်လွတ်ခံရတာပေါ့နော်ဥပမာဆိုမလေးရှားတို့နိုင်ငံမှာပြည်နေတဲ့ဟိုလာလွတ်လွတ်ခုတယ်ဟိုပါစတိတ်တွေနေခုတယ်ချမ်းပြဿနာတွေရှိတယ်ဆိုဘဝင်ရပဲနဲ့ပြန်လာတဲ့ဒီအလုပ်သမားတွေပေါ့နော်လေနိုင်ငံတွေချက်ချင်းပြန်လာလို့လားအနည်းဆုံး300လောက်ဖြစ်နေပေါ့ဒါကမဖြစ်တော့ဘူးအဲ့လိုမျိုးလူခီးသွားပြပြီးတော့မှ basic visa နဲ့သွားအလုပ်တွေသွားလုပ်တာနဲ့အပြဿနာတွေကထပ်တက်အောင်ပါလေဒီ basic visa တတန်းကုန်သွားတာနဲ့ဟိုဘက်နိုင်ငံလားတခုခုနဲ့စစ်တာစီးတာဘာနာစီးတာလုပ်တာနဲ့ဟိုပြဿနာအော်တိုဖြစ်တော့မှလေဒါကိုကျွန်တော်တို့ကကာကွယ်ဖို့အဓိကရည်ရွယ်တာပေါ့နော်
job passport နဲ့တွားရမယ်ဆိုတဲ့ကိစ္စဘယ်တော့များအကောင့်တဲ့ဖော်မလဲဗျ
2019 January လစမယ်လို့သူဒီကနေအလုပ်ခေါ်စာအနေနဲ့အလုပ်သမားတွေကို passport လုပ်ပေးတာနေကတချို့တွေကပြင်နေတွင်တချို့ company တွေနဲ့ဒါမျိုးလေးလှုပ်ထားပြီးသားရှိတော့ကျွန်တော်ကကြိုတင်ပြီးတော့မှအသိပေးထားလိုက်တာပေါ့နော
်ဝန်ဆောင်မှုပေးတဲ့ agency တွေပေါ့ဗျာလက်ရှိမှာအလုပ်သမားတွေနဲ့နည်းနည်းပြဿနာတွေလည်းကျွန်တော်တို့ကြားရတယ်အဲ့တော့လောလောဆယ်အဲ့ပြဿနာတွေကရောဘာလို့များရှိနေပါလဲဒီကိစ္စတွေရောအလုပ်သမားဝန်ကြီးဌာနတွေဘယ်လိုများကင်တွေဖြေရှင်းနေလဲ
သူကကုနာပြောတဲ့ဒီ visit ဆိုတဲ့ဘာတွေနဲ့ပြောရရင်ပွဲစားတွေလူစုဆောင်တဲ့လူတွေပေါ့နော်အလုပ်သမားတွေနဲ့သူခိုက်ဆောင်တွေကြိုလုပ်ထားဒီ agency တွေကအလုပ်သမားလူချင်းနဲ့စင်ကြတော့သူကအတင်းလာပြီးတော့ဖြဲအများစုကတော့အခုဒါကျွန်တော်တို့ညွန်ကြားချက်တွေကိုပဲလိုက်နိုင်တယ်မှာထိုင်းဆိုတသိန်းခွဲပဲကောက်အမင်းဆိုတသိန်းခွဲပေါ့နော်ပြန်ဆိုကျွန်တော်ကတတ်မှတ်ချက်တွေရှိတယ်သူတို့အမှုတွေဖြစ်တယ်ပြဿနာတွေဖြစ်လာပြီးကြည့်လိုက်ရင် agency တွေရတာတသိန်းခွဲဆိုပေမဲ့အဲ့ဒီပွဲစားတွေကဟို3သိန်းတွေ4သိန်းတွေကောက်တယ်ဆိုတဲ့ပေါ်ပေါ်လေးနဲ့ပြဿနာတွေစစ်ဆေးချက်မှာဒါတွေတွေ့တာပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ကာကွယ်မယ်ထိုင်းနဲ့အခုလုံလာပါပြီဒီဒမန်းလက်တာတွေကိုဖြစ်နိုင်မှုတွေပြောမယ်ဆိုရင်တော့သူတို့ဒီအရင်ဆုံးကကျတော့ကုမ္ပဏီပဲဖြစ်ဖြစ်စက်ရုံပဲဖြစ်ဖြစ်လူပုတ်ကိုပဲဖြစ်ဖြစ်အလုပ်ခေါ်ခြင်းထိုင်းကပေးနေတာရှိတယ်အခုအဲ့လိုမဟုတ်ဘဲနဲ့သူက license ကျွန်တော်တို့နိုင်ငံလို license သတ်မှတ်မယ်ဗန်ငါးတန်းသွင်းရမယ်ဆိုတာဒါကြီးလည်းသူတို့လည်းလုံလာပြီဆိုတော့နောက်တော့ဒီပြဿနာတွေတော့နည်းနည်းပါသွားမှာပေါ့ဗျာ
ပြည်တွင်းမှာဒီလို agency တွေတရားဝင်အနေနဲ့ license ရထားတဲ့ agency ဆိုရင်ဘယ်နှခုလောက်များရှိနေပြီလဲဗျာ
အလုံး160လောက်ရှိတယ်အဲ့မှာနေကုနာတို့တချို့ယာယီရဆိုင်လိုက်တာနဲ့တို့တချို့အလုပ်ခေါ်စာတွေပိတ်ထားတယ်လည်းရှိတာပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဝင်ကြီးဌာနကလုပ်မဲ့ကျွန်တော်နဲ့လုပ်တဲ့ agency အားလုံးကဒီတိုင်းပဲသွားဒီတိုင်းမသွားရင်ကျွန်တော်နောက်ဆုံးကသူ့ဒီ license ကျွန်တော်တို့ကပိတ်သိမ်းနိုင်မှာဖြစ်တော့တ
ာလေဒီလက်ရှိပေါ့လေကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ပြည်ပမှာအလုပ်သွားရောက်လုပ်ကင်နေတဲ့အလုပ်သမားဥယျာဉ်စုစုပေါင်းဆိုဘယ်လောက်များရှိမလဲဗျဘယ်နိုင်ငံတွေကအများဆုံးဖြစ်မလဲဗျအ
ဲ့တော့အဓိကတော့ထိုင်းမှာများတာပေါ့နော်9တန်းကျော်ကျွန်တော်တို့ရှိမှာပေါ့ဗျတကယ်အလုပ်လုပ်မဲ့ကလေးမှဒါကိုဝင်လုပ်တော့မှာလေလူတိုင်းကလုပ်ခွင့်မရတော့ဘူးလေအဲ့တော့ agency တွေမှာဗာနေဆိုတော့ဒီjust passport လို့ပို့တဲ့အချိန်တစ်ခုပေးရမယ်ကျွန်တော်တို့ဝင်ကြီးဌာနနဲ့ဒါသက်ဆိုင်ရာဗဒင်းရေးတပ်ဖွဲ့တို့ကိုကျွန်တော်ထောက်ခံစာလေးပို့ပေးပါမယ်ဒါလေးတွေကိုဟာအမြန်လုပ်ပေးပါဆိုတဲ့အားနဲ့ဒါနဲ့ဆိုပေါင်းပူးပေါင်းဆောင်ရမယ်ဟာရှိပါအဓိကဒီလိုဆောင်ရွက်ခြင်းဒီတရားမဝင်သွားရောက်တဲ့ဟာလေးနောက်တရားမဝင်သွားရောက်ကိုတွားခြင်းတဲ့လူတွေပေါ်မှာနေနေတဲ့ပြဿနာတွေကိုကျွန်တော်တို့ဒါတို့တားဆီးဖို့ဖြစ်တာပေါ့နော
် job passport နဲ့လုပ်မယ်ဆိုတာဒါကျွန်တော်တို့မြန်မာနိုင်ငံအတွက်ဒါပထမဆုံးချိန်လို့ပြောလို့ရမှာ
သူအမှန်တော့ငကိုတဲ့အဲ့လိုညွန်ကြားထားတာသို့တော့တစ်ဖက်နိုင်ငံတွေကဘာပဲလည်းလက်ခံနေတော့ basic ကျတော့လွယ်တယ်လေ job ကျတော့နည်းနည်း demand data တို့ဘာလို့ပြရတာပေါ့နော် agency တွေမှာနည်းနည်းလေးစားစားနည်းနည်းပို့ပြပြတော့သူတို့တော့အလုပ်နည်းနည်းရှုပ်သွားတာပေါ့နော်သို့တော့လည်းကျွန်တော်တို့ကလည်းအဆင်ပြေနဲ့လမ်းကြောင်းတန်တာတွေဆောင်ရွက်ပြီးခိုင်းထားတာပေါ့အဲမလိုလားတဲ့ပြဿနာကြီးပေါ်ပေါက်တဲ့ခါမှာအခုဒါကိုတိတိကျကျပြန်တားမြစ်တာပေါ့နော
်ဆရာဦးမြောင်အခုလိုပြကြပေးတာကျေးဇူးများကြီးနေပါတယ်ခင်ဗျာ
ကျေးဇူးပဲကျေးဇူးပဲ